ဒါနဲ့ကိုအောင်ရေဒီ2019ခုနှစ်ထဲမှာလीအញ្ញံဆုံး password စီးရင်လဲထွက်လာပြီเนาะကဘာပေါ်မှာလူတော်များများဒီခံမှန်းရလွယ်တဲ့ password တွေသုံးကြရဲဆိုပဲ
ဟုတ်တယ်မဆုမြတ်မွေဒီဒီ online ကနေပေါ့เนาะအချက်လက်တွေကိုကောက်ယူရဲဒီ splash data ဆိုတဲ့ company ကြီးကနေပြီးတော့ဒီအချက်လက်တွေကိုကောက်တာပါ2019ခုနှစ်အတွင်းမှာလူတွေအလွယ်တကူအသုံးများတဲ့ password ကတော့123456ပါတဲ့မနစ်ကလည်းဒီ password ကိုလူတွေသုံးများပါတယ်ဆိုတော့အဲ့လိုပဲဒီလူတွေအသုံးများတဲ့ဒီ password ဒီ25ခုထဲမှာပေါ့လေ I love you admin now welcome now ဒီ password ကိုပဲ password ဆိုတဲ့စကားလုံးနဲ့စကားဝတ်ပြန်ပေးထားရလဲပါပါတယ်ဆိုတော့ဒီအချက်လက်တွေကဒီပြင်ပကိုပေါက်ကြားလာတဲ့ဒီ password ပေါ့လေ5သန်းလောက်ကိုအခြေခံပြီးတော့အခုလိုတွက်ထားတာလို့သူတို့ကပြောပါတယ်ဆိုတော့ဒီ computer အသုံးပြုတဲ့သူ share အကောင့်နှုန်းထဲမှာအဆိုးရွားဆုံးနဲ့တော့ဒီခိုးယူရအလွယ်ဆုံး password ပေါ့လေ25ခုတွေကနေပြီးတော့တစ်ခုကိုအဲ့လူတွေကသုံးကြတယ်အဲ့အဲ့ထဲက300အကောင့်နှုန်းကတော့ဒီ password 123456ကိုသုံးပါတယ်။နောက်မဆုမြတ်မွန်ရောဒီ password တွေဝါတွေသုံးတဲ့ခါကျရင်ဘယ်လိုသုံးလို့ရှိလဲ။ဥပမာဟို password ပေးကြတယ်ဆို computer keyboard နဲ့ရိုက်တဲ့ခါကျတော့ဘယ်လက်နဲ့ရိုက်ပြီးတော့ဒီ password တွေကိုပေးလို့ရှိလား။ညာလက်နဲ့ရိုက်ပြီးတော့ပေးလို့ရှိလ
ား။အဲ့ဒါကတော့ကိုအောင်ရဲ့ဟိုဘဲသားညာသန်ပေါ်မှာမူတည်မယ်ထင်တယ်နော်။အခုမေးလို့ပြောရမယ်ဆိုရင်တော့တေးချာချာတော့အဲ့လိုကိုကတော့ကိုကောင်းနဲ့ရှိတဲ့ password ရေးတာဆိုတော့ဘယ်ကစရိုက်မှန်းတော့မှပြန်စဉ်းစားရမလို့ဖြစ်နေ
။
ဘာလို့ရုံးချက
်ဟုတ်တယ်အမှန်ကတော့ဥပမာဟို computer ကိုလူတွေတော်တော်များများမှအများစုကတော့ညာသန်ပေါ့လေ။ညာသန်ဆိုတော့ဒါညာလက်နဲ့ဟို computer ကိုတော့ရိုက်ကြတယ်။ဒါပေမဲ့ password ပေးတဲ့အခါမှာလူတွေကအလွယ်တကူပေးလို့အလွယ်တကူပေးကြတဲ့ password တွေကိုသူကဘယ်လက်နဲ့ရိုက်တယ်ဗျ။ဆိုတော့အဲ့လိုအလွယ်တကူပေးတဲ့ password တွေကဘာကြီးလဲဆိုတော့လို123456 123456 123456ခွန်နောက်တစ်ခုကဒီဘယ်လက်နဲ့ပဲ keyboard မှာရိုက်တဲ့အခါကျတော့ဒီ QWERTY ဆိုပြီးတော့ပေါ့လေအဲ့လို password တွေကိုပဲသူတို့ကအများဆုံးပေးကြတယ်ဆိုပြီးတော့ဒီ company ကနေပြီးတော့စာရင်းထုတ်ပြန်ထားပါတယ်ခင်ဗျ။